ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလအဆုတ်ရောဂါအခမ်းရှိသူတွေကြိုတင်ပြင်ဆင်ကာကွယ်ရေးပြောပြထားပါတယ်။ကိုဗစ်ကာလမှာ COPD ခေါ်နာတာရှည်အဆုတ်ဘွားလေပြွေခြင်းရောဂါအခမ်းရှိသူတွေမှာပိုကြိုတင်သတိပြုပြင်ဆင်ကာကွယ်သင့်တာတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့ကြိုတင်သတိပြုပြင်ဆင်စရာနဲ့ကာကွယ်စရာတွေရှိနေပါလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းအဆုတ်နဲ့ရေကောင်းထုတ်ခုဆရာဝန်ကြီးနဲ့ဆေးထက်ကတူတဲ့အဆုတ်နဲ့သက်ရှိလမ်းကြောင်းဆရာဆေးပညာဌာနအငိမ့်စားဌာနမှပမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ Okay, အဆုတ်နဲ့ရေကောင်းထုတ်ခုဆရာဝန်ကြီးပမခဒေါက်တာဝင်းနိုင်ခင်ဗျာ။တို့ဒီ COVID-19 ယောဂါနဲ့အဆုတ်ယောဂါအခမ်းအကြောင်းပြောရမှာပြီးတဲ့တပတ်တုန်းကတော့ဆရာကြီးဒီအဆုတ်ယောဂအခမ်းရှိထားတဲ့သူတွေမှာအထူးသဖြင့်ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ဘွားလေပြွန်ခြင်းယောဂပေါ်ဆရာနော်သူတို့မှာကဒီကိုဗစ်ယောဂဖြစ်လာရင်စာတို့ပိုပြင်းထန်ရတဲ့အကြောင်းရင်းနဲ့ဒီကိုဗစ်ကာကွယ်ရေးတွေအဓိကလုပ်တင်တာတွေနောက်ကိုဗစ်နဲ့ဒီ COPD ယောဂခွဲနိုင်အောင်တည်ဖို့လက္ခဏာတွေပေါ်ဆရာနော်ပြီးတဲ့အခါနောက်ဆုံးမှာဘယ်အချိန်မှဒီစိတ်ဝင်စားခြင်းအမြန်ဆုံးပြသင့်တာတွေကိုပြောပြီးမှဒီတစ်ခါတော့ဆရာရေဒီနောက်ထပ်အထူးသတိပြုကာကွယ်သင့်တာတွေကိုပြောမှာပါဆရာအဲ့ဒီခါကျတော့နောက်အရေးတကြီးသတိပြုသင့်တာဆိုရင်ဆရာဘာကိုစပြီးထောက်ပြမလဲဆရာ
ကျွန်တော်တို့ဒီကိုဗစ်ဖြစ်တဲ့အခါမှာလူတိုင်းအတွက်ကတော့မကောင်းကြတာကြီးပဲပေါ့နော်ဒါပေမဲ့ဒီ COPD patient တွေပေါ့ဒီဆုပ်ပါပန်းတဲ့သမားတွေမှာတော့မကောင်းတဲ့အချက်တွေပိုဆိုးရစေတဲ့အချက်တွေရှိတယ်ဗျနောက်တစ်ခုကကျွန်တော်နိုင်ငံ TB အဖြစ်များတဲ့နိုင်ငံပေါ့နော်ဆိုတော့အဲ့ဒါကိုလေကျွန်တော်တို့ကထည့်စဉ်းစားရတယ်။အဲ့တော့ဒီ COVID era မှာဘာဒုက္ခပေးလဲဆိုတော့ COVID patient တွေကအိမ်မှာပဲနေရတော့တာပေါ့နော်။အိမ်မှာပဲနေတဲ့အခါကျရင်လှုပ်ရှားတောက်လွတ်မှုကနေသွားတယ်ပေါ့။နေသွားပြီးအိမ်ထဲမှာပဲသူကလှုပ်လို့ရတာ။ဒါကြောင့် COVID patient တွေကလှုပ်လှရှားရှားတောက်တောက်လတ်လတ်နေပြီးနိုင်အောင်လှုပ်ပြီးနေရတယ်။ exercise တွေလှုပ်ပြီးရတယ်။အဲ့အဲ့ဒါတွေလှုပ်နိုင်တဲ့ဥစ္စာကနေသွားတာပေါ့နော
်။ဟုတ်ကဲ့အဲ့ဒီတော့ဒီပိုအားကစားလုပ်ဖို့ဒီကိုလက်လိုရှာပို့ပြီးလုပ်ဖို့လိုလာတာပေါ့နော်အထူးသဖြင့်တော့
ဟုတ်ကဲ့ဗျအ
ိမ်မှာအဓိကရအောင်ပြင်ဆင်လုပ်ဖို့
ဟုတ်ပါတယ်ဗျ
ဒီနေရာမှာဆရာကြီးအခုလိုအိမ်ထဲမှာအဓိကနေရတဲ့အတွက်နောက်ထပ်ရောအခုလိုဒီအဆုတ်နဲ့ရင်ကောင်းယောဂါအခမ်းရှိသူတွေအထူးသဖြင့်တော့ဒီနာတာရှည်အဆုတ်ဘွားယောဂါရှိသူတွေအတွက်အထူးသတိပြုသင့်စရာရှိသေးလားဆရာ
အပြင်ကိုတိတ်မထွက်နိုင်ဘူးမထွက်နိုင်ဘူးဆိုတဲ့အခါကျတော့နေအောင်နဲ့ထိတွေ့မှုလည်းအရင်နေသွားတယ်ကျွန်တော်နိုင်ငံကဒီ tropical country ဆိုပေမဲ့ကဘာပြဿနာရှိလဲဆိုတော့ vitamin D နည်းတယ်ဗျ။အားသင့်စရာကောင်းတာ။အဲ့ vitamin D နည်းရင်ခန္ဓာကိုယ်မှာထိခိုက်မှုတွေအများကြီးရှိတယ်။ရိုးပွားယောဂါတွေဘာတွေလဲဖြစ်တတ်တယ်ပေါ့။အဲ့တော့အခုဒီ stay home နဲ့တွေ့တဲ့ covid ကြောင့်မလို့ဆိုတဲ့ခါမှာအဲ့ဓာတွေကတော်တော်လေးခန္ဓာကိုယ်ရဲ့တိစောက်မှုတွေတော်တော်လေးကိုထိခိုက်မှုတွေရှိရပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဒီနေရာမှာလဲနေရောင်အဓိကရဖို့လိုလာတာပေါ့ဆရာနော်အထူးသဖြင့်တော့
ဟုတ်ပါတယ်ဗျအ
ိမ်ထဲမှာဒါမှမဟုတ်လို့ရှင်လဲအိမ်သားတစ်ဝိုက်မှာရဖို့အတွက်ပြင်ဆင်ပြီးတော့စူးစမ်းဆောင်ရွက်တင်တာပေါ့ဆရာနော
်ဟုတ်ပါတယ်ဗျဟုတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအချိန်မှာပေါ့ဆရာနော်ဒီအဆုံးနဲ့ရင်ကောင်းယောဂအခမ်းရှိတဲ့သူတွေအတွက်ဒီယောဂပိုမဆိုးအောင်ပေါ့ဆရာတစ်ခုကတော့ရာသီဥတုအပြောင်းအလဲမှာဖြစ်တတ်တဲ့ပန်းတာရင်ချက်ယောဂပေါ့နော်အဲ့ဒါကိုကတော့ဒီရာသီဥတုပြောင်းလဲရတော့ထင်ရခက်ကောင်းခတ်နိုင်ပြီမဲ
ဟုတ်ပါတယ်ဗ
ျနောက်တစ်ခုဖြစ်တဲ့ဒီဆေးလိပ်တောက်ထားတဲ့သူတွေပေါ့ဆရာသူတို့မှလည်းဒီယောဂါကပိုပြင်းထန်လာနိုင်တဲ့အတွေ့သူတို့အတွက်ဆိုရင်ဆရာကြီးဘယ်လိုအတိအကျံပေးခြင်းလဲ
ကျွန်တော်ကတော့ဆေးလိပ်ကဒီကိုဗစ်တခုတည်းအတွေ့မဟုတ်ဘူးပေါ့နော်အာခုကျွန်တော်တို့ဥတီဆွေးနွေးနေတဲ့အဆုတ်ဘပန်းနာ COPD ယောဂါအတွက်ကလည်းတရားခံအစ်စ်ကဆေးလိပ်ပဲဗျအာတော်တော်များများကဆေးလိပ်တောက်ထားတဲ့သူပဲဥပမာဒီဆုပ်ပပန်းနဲ့လူ10ယောက်ရှိလူနာ10ယောက်ရှိရဆိုရင်9ယောက်လောက်ကဆေးလိပ်နဲ့တစ်ချိန်မို့တစ်ချိန်မှပတ်သက်ခဲ့တဲ့လူတွေကြီးပဲအရင်တော့မတောက်ရင်ကိုတောက်တယ်ကိုမတောက်ဘူးဆိုအရင်ကတောက်ခဲ့တယ်အဲ့လိုပုံစံမျိုးတွေနဲ့ရှိထားတာလေကိုမတောက်ရင်လည်းပတ်ဝန်းကျင်ကိုရဲ့မိသားစုတွေကတယောက်တောက်ထားတယ်ဒါမျိုးတွေတွေ့တယ်ဒါကြောင့်မလို့ကိုဗစ်ကလည်းဆေးလိပ်တောက်ရင်ပိုပြီးတော့ risk များတယ်အဲတစ်ချိန်တည်းမှာဟိုမတ်စီးတက်ထားပြီးဆေးလိပ်တောက်လို့မှမရတာမတ်ကိုချွတ်မှာပဲချွတ်ရင်သူကူးမှာပဲလွယ်တာပေါ့နော်ဒါတော့ဒါလည်းတစ်ချက်နောက်တစ်ခုကတော့ဆေးလိပ်တောက်ခြင်းကဒီ COPD ကိုဖြစ်စေတဲ့အဓိကအကြောင်းရင်းဆိုတော့ဒါကျွန်တော်တို့ဆေးလိပ်ကတော့တောက်နေရင်လည်းရက်လိုက်ပါမတောက်ရသေးဘူးဆိုရင်တောက်ဖို့မကြိုးစားပါနဲ့လို့ကျွန်တော်တိုက်တွန်းညင်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအခုလိုဒီဆေးလိပ်အပြင်အခုလိုကိုဗစ်ကာလမှာဒီအဆုတ်ဘွားပန်းနာယောဂါပိုမဆိုးစေဖို့နဲ့ဖြစ်နိုင်တော့ဟိုမဖြစ်လာဘူးဒီကာကွယ်ရေးအတွက်ပေါ့ဆရာနော်ကြိုတင်သိထားသင့်လား
ကျွန်တော်နိုင်ငံမှာတော့ဒီဆေးလိပ်ဆေးလိပ်ဆိုတော့ဆေးလိပ်တခုတည်းတော့လည်းအဟုတ်ပြန်ဘူး T ဒီပြည့်အချက်တွေကလည်းဒီအဆိုပါပန်းတောင်ဖြစ်စေသေးတယ်ဗျ။အာဘာလဲဆိုတော့ကျွန်တော် biofuel လို့ခေါ်တာပေါ့။ထင်းတို့မီးတွေတို့နောက်တချို့နေရာမှာတော့နွားချေ6ပေါ့နော်။နွားချေ6ပေါ့။အဲ့ဒါကြီးကျွန်တော်တို့ကမီးရှို့ပြီးတော့ဒီလောင်စာဖြစ်နေထမင်းချေရတာကိုအဲ့ဒါတွေကလည်းတို့ကဒီအဆိုပါပန်းတောင်ဖြစ်စေတယ်။နောက်ဆောက်လုပ်ရေးလုပ်ငန်းတွေမှာနော်နောက်ပြီးတော့မိုင်းစေမှာအဲ့ဒီမှာကျွန်တော်တို့ကဖုန်နေမုန်နေရှူမိလို့ရှင်လဲအဆိုပါပန်းတောင်ဖြစ်စေတဲ့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့နောက်ထပ်ရောဒီအခုလိုကိုဗစ်ကာလမှာဒီနာတာရှည်အဆုတ်ဘွားပန်းနာယောဂါပေါ့နော်မဖြစ်အောင်လည်းဖြစ်ထားပြီလို့ရှိရင်လည်းသတိပြုနေတာရှိသေးလားဆရာ
နောက်တစ်ခုကတော့ကျွန်တော်တို့ဒီခလေးဘွားမှာအဆုတ်ပွားမှုတွေအဆုတ်ပိုးဝင်မှုတွေဆိုရင်ဒါမှမဟုတ်ရင် TB ဖြစ်ခဲ့မှုတွေဆိုရင်ဒါတွေကလည်းကျွန်တော်တို့ဒီ COPD ကိုဖြစ်စေတဲ့အကြောင်းတွေပါတယ်နောက်မိခင်တွေအာဟာရချို့တဲ့အခါမှာခလေးဘွားမှာအာဟာရချို့တဲ့အခါမှာအဆုတ်ဖွံ့ဖြိုးမှုကိုထိခိုက်ပြီးတဲ့အခါမှာဒီ COPD ခေါ်တဲ့ယောဂါဖြစ်စေတယ်ဗျ။ဒါကြောင့်မလို့ကျွန်တော်နိုင်ငံအတွက်တော့ NAD တော်တော်လေးကိုကြီးပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီ COVID ကာလမှာဒီ COVID ဖြစ်လာရင်ပေါ့နော်။ဘိုးဆိုးစေနိုင်တဲ့ဒီနာတာရှည်ဆုပ်ပွားယောဂါမဖြစ်ဖို့နဲ့ဖြစ်လာပြီးသားဖြစ်ရင်လည်းဘိုးမဆိုးစေဖို့အတွက်ဘယ်လိုအကြံပေးချင်လဲဆရာ
။အလွယ်ဆုံးနဲ့အထူးအောင်ဆုံးကတော့ဆီလေးရှောင်မယ်။နောက်ပြီးတော့မီးခိုးတွေအမှုန်မွားတွေရှောင်မယ်။နောက်ပြီးတော့အစာအာဟာရကိုနော်ကျန်းမာရေးအတွက်ထောက်ကူဖြစ်အောင်စားပြီးမယ်ဆိုရင်တော့ဒါ COPD လည်းနည်းမယ်တချင်တည်းမှာပဲကိုဗစ်ကိုလည်းကာကွယ်ဖို့တော့လိုရပေါ့ကာကွယ်ခံမှာဆောင်းရောင်းပြောတဲ့အချက်တွေရှောင်းရင်လည်းကိုဗစ်ကတော်တော်ကာကွယ်ပြီးသားဖြစ်နေမှာပါဗျာအသက်ညံဆောက်လို့ပဲပြောမှာပါကျွန်တော်တို့ရဲ့လိုက်နာမှုပေါ့ဥပမာ mask တွေပါတွေသုံးတဲ့အပိုင်းတွေမှာထိထိမိမိသုံးနိုင်ဖို့အတွက်လိုအပ်နေတော့မယ်ဖြစ်ပါတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဟိုအသိရှိပြီးသတိရှိမယ်ပေါ့နော်အဲ့ဒီနှစ်ခုနဲ့ပဲကျွန်တော်တို့ဒီကိုဗစ်ယောဂါကိုမရရှိအောင်နော်ကိုဗစ်ရောဂါနဲ့ကင်းဝေးအောင်နေနိုင်ကြဖို့လိုပါတယ်။တစ်ချိန်တည်းမှာဒီကျွန်တော်ဘက်ကပြောမယ်ဆိုရင်တော့ COPD လို့ခေါ်တဲ့အဆိုပါပန်းနာယောဂါကိုလည်းဆောင်းရပြောတယ်အသိနဲ့သတိပါပဲ။ဆေးတွေမှန်မှန်တောက်နေမယ်မှန်မှန်ရှုနေမယ်ဆိုလို့ရှိရင်တော့တာမန်လူကောင်းတယောက်လိုပဲသူကနေထိုင်နိုင်တာပေါ့လေ။ဒါပေမဲ့သူ့မှာလက္ခဏာလေးတွေတော့ရှိကြပေါ့။မောရာတွေ၊ချောင်ဆိုးတာတွေ၊ညက်တာတွေဒါတွေတော့ရှိကြပေါ့။ဒါပေမဲ့ခြေဦးခြေကန်းကိုလည်းခဏခဏသွားကြရမလို့အပြင်ကိုလည်းခဏခဏထွက်ဆရာမလို့တော့ဘူးပေါ့။ဒီခါကျတော့သူတို့အတွက်ကိုဗစ်ရံရံနေနေဝေးစီတာပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ